စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်ပြည်သူတွေလုံခြုံမှုရှိစေရေးအတွက်အဖွဲ့ဝင်အနည်းဆုံး12ဦးပါပြည်သူအုပ်ချုပ်ရေးအဖွဲ့ကိုမြို့နယ်ရပ်ကွက်ကျေးရွာအုပ်စုဆင်ကနေစတင်ဖွဲ့စည်းမှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကပြောကြားလိုက်ပါတယ်2020ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က82ရာခိုင်နှုန်းကျော်နဲ့အနိုင်ရတာကိုလက်မခံဘဲစစ်တပ်အာဏာသိမ်းခဲ့တာကိုနိုင်ငံတစ်ဝန်းလုံးကအာဏာဖီဆိုင်ရေး CDM လှုပ်ရှားမှုနဲ့လက်မခံကြောင်းပြသနေတဲ့အပြင်February 7ရက်နေ့မှာအကျဉ်းထောင်တွေကရာဇဝတ်သားတွေကိုလွှတ်ပေးခဲ့တဲ့အတွက်ပြည်သူတွေကိုလုံခြုံရေးကိုယူနေရတာကြောင့်ပြည်သူအုပ်ချုပ်ရေးအစီအစဉ်တက်ချမှတ်ဖို့လိုအပ်နေပြီလို့ February 27တနင်္လာနေ့မှာ CRPH ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီပြည်သူအုပ်ချုပ်ရေးအဖွဲ့ကိုလွှတ်တော်ကိုယ်စားလှယ်တွေ CDM လှုပ်ရှားမှုမှာပါဝင်သူတွေနဲ့ရဲမြင့်ရဖတ်တွေနဲ့ဖွဲ့စည်းမှာဖြစ်ပြီးဒီအဖွဲ့ကမြို့နယ်ရက်ွက်ကြေးရွာအဆင့်အသီးသီးမှာစုပေါင်းခေါင်းဆောင်မှုနဲ့စီမံခန့်ခွဲရမှာဖြစ်ပါတယ်။ပြည်သူအုပ်ချုပ်ရေးအဖွဲ့ဟာလူမှုလုံခြုံရေးကျန်းမာရေးအပြင် CDM လှုပ်ရှားသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတဲ့အတွက် CRPH ရဲ့ပြန်ကြားရေးနဲ့ပြည်သူ့ရေးရာကော်မတီနဲ့ချိတ်ဆက်ဆောင်ရွက်ရမှာဖြစ်ပြီးပြည်သူကိုအခြေအနေမပြတ်တင်ပြပေးရမှာဖြစ်ကြောင်းဖော်ပြထားပါတယ်။